Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဩဂတ်စ်လ10ရက်ကြာတာပြင်းနေတဲ့ကင်ဖီယိုစီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေည9:00နာရီစနေအထိဟိုင်းဒိုမီတာ2532.52ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စင်မှာဒီညပိုင်းအတွက်စီစဉ်နေကိုတာဝန်ယူတိဆက်ပြီးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်ကြောသိမ်းပြောပြမှာပါ။တနက်ပြစ်ခတ်မှုတစ်ခုဖြစ်ခဲ့တဲ့ Ohio နဲ့ Texas ပြည်နယ်တွေကမြို့လူမျိုးကိုသမ္မတ Trump မနေ့ကသွားတဲ့ချိန်ကန့်ကွက်တာရောထောက်ခံတာပါကြုံခဲ့ရပါတယ်။ American တန်တမာတွေဟောင်ကောင်အရေးမှာဝင်မဆွတ်ဖို့တရုတ်ကသတိပေးလိုက်ပါတယ်။ဒီကနေ့ကြောက်တဲ့ရှစ်လေးလုံးရေတော်ပုံ32နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချန်ထဲမှာကျင်းပပါတယ်။ဒီသတင်းတွေနဲ့ဒီလိုခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်နေနာဆင်ကြားမယ်ဒီမှာတော့ဝန်ကြီးဌာနဘက်ကနေပြီးတော့ရခိုင်တိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့အရေးပြည်သူ့လွတ်တော်မှာဖြေဆွနေကြရကြလေဆိုတာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့စစ်ဘေးတိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အဲဟာကျွန်တော်တို့နိုင်ငံတော်အနေနဲ့
လူကေပြန်ဒုတိယဝန်ကြီးဦးစိုးအောင်ခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါသေး။ဒါပြင်ဒီကနေ့မှာကြာရောက်တဲ့ရှီလေးလုံးနှစ်ပတ်လည်နေ့အကြောင်းတိုင်းရင်းဒေသတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုသတင်းပေးပို့သွားမယ်အပြင်နာကကိုပိုင်အုတ်ချုပ်ခွင့်ဒေသနဲ့စီးတင်းမာမှုအခြေအနေစတဲ့ကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါသေး။အခုရင်ဆုံးတော့ထိုက်တန်ရသတင်းတွေကိုကိုကျော်သိန်းနဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အဝါယူနဲ့ Texas ပြည်နယ်တွေမှာကနပ်ပစ်ခတ်မှုတွင်ဒဏ်ရာသူတွေတရောက်ကူတောင်းမှုခံယူနေတဲ့ဆေးရုံတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလီယန်ထရမ့်တို့ဗိုလ်သူတွေကသွားပြီးလူနာတွေကိုတွစ်ဆုံအားပေးစကားပြောကြပါတယ်။ဒါပေမဲ့လည်းပစ်ခတ်မှုဖြစ်ခဲ့တဲ့ဒေတွန်မြို့ကပျော်ပွဲရှင်ပွဲဖျော်ဖြေလုပ်ငန်းတွေရှိတဲ့နေရာနဲ့အဘတ်ဆူမြို့ကဝေါ်ပတ်ကုန်တိုက်နေရာတို့ကိုတော့မသွားပါဘူး။အဲဒီနေရာမှာတနသမားဒူးချင်းစီကပစ်သက်တာကြောင့်စုစုပေါင်းလူ30ယောက်သေဆုံးခဲ့ရတာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကိုဆန့်ကျင်သူတွေကတော့တနပ်ပြစ်မှုဖြစ်ခဲ့တဲ့နေရာစလုံးမှာဗိုလ်သူတွေကစူဝေးဆန္ဒပြခဲ့ကြပြီးတနပ်ပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုကြပါတယ်။လာလို့ပဲသမ္မတထရမ့်ကိုထောက်ခံသူတွေကလည်းမြို့နှစ်မြို့စလုံးမှာစူဝေးဆန္ဒပြကြပါတယ်။မက္ကဆီကိုနိုင်ငံနဲ့ထိစပ်နေတဲ့ Texas ပြည်နယ်ကနေဆက်မြို့တစ်မြို့ဖြစ်တဲ့ El Paso မြို့ပစ်ခတ်မှုအတွင်းလူ22ယောက်သေဆုံးပြီးတော့နှစ်ဒါဇင်ကျော်ဒဏ်ရာရခဲ့ပါတယ်
။ Kurdistan သမ္မတဟောင်း Spek Atambayev ရဲ့ထံဝယ်အတွင်းမှာကာကြီးအထူးတပ်ရဲတပ်ဖွဲ့ကဒီနေ့အတင်းဝင်ရောက်စီးနင်းခဲ့ပါတယ်။သမရဟောင်းကိုထိမ့်သိမ်းဖို့ဗိုလ်ထုနှင့်ညာဘက်ကပထမအချိန်ကြိုးစားတာမှာသူ့ကိုထောက်ခံသူတွေနဲ့ထိတိုက်တွေ့ပြီးမောင်မင်းဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့ဝင်စီးတာပါ။ညာဘက်ကဖြစ်ရတဲ့အထူးရဲတပ်ဖွဲ့ဝင်တို့အသေးဆုံးပြီးဒါသမောင်းများစွာဒဏ်ရာရခဲ့ပါတယ်။အတန်ကျဲကြီးမိပြီးမိကိုထွက်ပောက်ကွဲတဲ့လက်ပစ်ဘုံတွေ၊ရဲရဲဘုံတွေကိုရဲတပ်ဖွဲ့ကဒီနေ့မှာတုံးပြီးတော့ခြံဝင်းထဲကိုဝင်ခဲ့ကြတယ်လို့အခင်းဖြစ်တဲ့နေရာမှာရောက်နေတဲ့ Radio Free Europe Radio Liberty RFERL သတင်းတောက်တွေကပြောပါတယ်။အဲဒီခြံဝင်းထဲမှာသမရဟောင်းအတမ်ဘာယက်နဲ့သူ့ကိုထောက်ခံသူတွေခိုးလုံနေကြတာပါ။တနက်တန်တွေကိုလည်းကြားရတယ်လို့သတင်းတောက်တွေကပြောပါတယ်။ဩဂတ်လ9ရက်နေ့မှာသမရဟောင်းကိုထောက်ခံသူတွေဖမ်းဆီးခဲ့တဲ့ဒီအထူးရဲတပ်ဖွဲ့ဝင်6ဦးပြန်လွတ်လာပြီးတဲ့နောက်အခုလိုဝင်ရောက်စီးနင်းတာပါ။2011ခုနှစ်ကနေ2019အထိကာဂျစ်စတန်သမ္မတဖြစ်ခဲ့သူအသက်62နှစ်အရွယ်အတမ်ဘာယက်ဟာလက်ဆားမှုအာဏာလွဲသုံးမှုတရားမဝင်ကြွယ်ဝချမ်းသာအောင်လုပ်မှုတွေအပါအဝင်သမ္မတအာဏာကိုတရားမဝင်အသုံးချမှုဆိုင်ရာဆွဲချက်5ခုနဲ့ရင်ဆိုင်နေရတာပါဆွဲချက်တွေကိုအတမ်ဘာယက်ကပယ်ချပြီးဩဂတ်လ9ရက်နေ့မှာအထူးတပ်ဖွဲ့ကသူ့ကိုဖမ်းဖို့ကြိုးစားတာကိုအံတုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာခြေဆိုင်တဲ့အမေရိကန်တန်တမန်တွေအနေနဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဝင်ပြီးတော့ဆွတ်ဖက်နေတာကိုရပ်ကြဖို့တရုတ်ကတောင်းဆိုလိုက်ပါတယ်အမေရိကန်တန်တမန်ဒူးဟာဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အခုလိုသတိပေးလိုက်တာပါအမေရိကန်ကောင်စီရုံးတာဝန်ရှိသူတို့ဟောင်ကောင်ကလွတ်လပ်ရေးအုပ်စုတစုနဲ့တွေ့ခဲ့တယ်ဆိုတဲ့သတင်းပေါ်လုံးဝမကျေနပ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောခဲ့တယ်လို့ပြည်ထောင်နိုင်ငံသားဌာနကဒီကနေ့ပြောပါတယ်တရုတ်စန့်ကျင်ရေးအဓိကရုံးလှုံ့ဆော်သူမျိုးမျိုးနဲ့ချက်ချင်းအဆက်အသွယ်ဖျက်ဖို့နဲ့ဟောင်ကောင်ရေးရော်တွေမှာဝင်ဆွတ်ဖက်တာချက်ချင်းရဖို့ပြည်ထောင်နိုင်ငံသားဌာနကအမေရိကန်ကောင်စီဝင်ရုံးကိုတောင်းဆိုထားပါတယ်အမေရိကန်ကောင်စီဝင်ရုံးနိုင်ငံရေးဆိုင်ရာတာဝန်ခံဂျူလီအက်ဒါဟာဒီမိုကရေစီလိုလားတဲ့ဒီမိုစစ်စတိုနိုင်ငံရေးပါတီဝင်တွေအပြင်ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှော်ဝမ်းနဲ့ပါတွေ့ဆုံခဲ့တယ်လို့ဟောင်ကောင်သတင်းစာထာကုံးပေါင်ကရေးသားဖော်ပြခဲ့ပါတယ
်။ရုရှားနိုင်ငံမြောက်ပိုင်းကစစ်ကမ်းတစ်ခုမှာဒုံးကျည်အင်ဂျင်တစ်လုံးဒီကနေ့ပောက်ကွဲခဲ့တာကြောင့်လူနှစ်ယောက်သေဆုံးသွားခဲ့ပါတယ်။နိုင်ငံနောက်မြောက်ပိုင်းကအာခန်ဂျောစ်ဒေသကဒီဒုံးကျည်စမ်းသပ်မှုတွေအတွက်အသုံးပြုတဲ့စစ်ကမ်းတစ်ခုမှာဓာတုတန်းငွေ3အင်ဂျင်တစ်လုံးကိုစမ်းသပ်မှုအတွင်းပောက်ကွဲသွားတာလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။တပ်ဖွဲ့ဝင်6ဦးနဲ့ရဲသားအင်ဂျင်နီယာ2ဦးဒဏ်ရာရသွားတဲ့အထက်နောက်ပိုင်း မှာတော့နှစ်ဦးတင်ဆုံးသွားတာဖြစ်ပါတယ်ပောက်ကွဲမှုကြောင့်ရေဒီယိုတသက်တီကြွားတာမျိုးမရှိဘူးလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်ဒီပောက်ကွဲမှုမှာသတင်းနှစ်ပတ်အတွင်းမှာရုရှားစစ်ဖက်စခန်းတစ်ခုမှာဒုတိယအကြိမ်မြောက်မတော်စဖြစ်မှုပါအရှေ့ပိုင်းစိုက်ဘေးရီးယားပြည်နယ်ခရနိုယာဆက်ဒေသကဒီလက်နက်ခဲယမ်းတူလောင်ယုံတစ်ခုမှာတင်းလာနေကမီးလောင်မှုကြီးဖြစ်တာကြောင့်ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။အဲ့ဒီဖြစ်ရမှာလူတစ်ယောက်သေဆုံးပြီးတော့ထောင်ပေါင်းများစွာလည်းဥယျာဉ်ဆုံးထွက်ပြေးခဲ့ကြပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါရှင
်။ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ဒီကနေ့ဩဂုတ်လ10ရက်နေ့ဟာ1988ခုနှစ်ရှစ်လီလုံအာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့လူလူရှာမှုကြီး32နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နိုင်တဲ့အခြေအနေထိရောက်လာရတာဟာအင်ညာဒရပြည်သူတွေရဲ့ဆန့်ဆောင်မှုတွေကြောင့်ဖြစ်ပါတယ်လို့ရှစ်လီလုံလှုပ်ရှားမှုကာလကအဲ့ဒီအချိန်ထင်ရှားဆုံးတောင်းသားကောင်းဆောင်တူဖြစ်သူကိုမင်းကိုနိုင်ကပြောပါတယ်။နိုင်ငံကိုလက်ရှိဦးဆောင်နေသူတွေအနေနဲ့အဲ့ဒီအင်ညာဒရပြည်သူတွေရဲ့တံပိုးနဲ့ဂုဏ်သိက္ခာသူတို့ရဲ့ဆန်းဆောင်မှုတွေကိုမမေ့မလျော့စတဲ့ဂုဏ်ပြုနိုင်ပါစေလို့ကိုမင်းကိုနိုင်ကဆန္ဒပြုပြီ
းရှစ်လေးလုံးဟာဘယ်လောက်ပင်အကြအဆုံးများခဲ့လဲကျွန်တော်တို့တွေရဲ့အောင်ပွဲလို့တော့မြင်မြန်မှတ်ပါကျွန်တော်တို့လူထုတကယ်ညီရင်ဘယ်လောက်အားကြီးတဲ့အာဏာရှင်ဖြစ်ပါစေဘယ်လောက်ပင်ငြင်းဆန်ပါစေကျွန်တော်တို့ရအောင်တက်နိုင်ခဲ့တဲ့ရောက်အောင်ချီနိုင်ခဲ့တဲ့ဆိုတာကိုပြတာကရှစ်လေးလုံးစိတ်ပါရှင်လေးလုံးဟာတကယ်တော့အောင်စိတ်ပါအဲ့ဒီအောင်စိတ်နဲ့သာဆက်ပြီးတော့ခြေကြပါသို့လို့တိုက်တွန်းရင်ဆုံးသက်ပါတယ်ကျေးဇူးတင်ပါတယ
်ဇေဝမျိုးတော်ခမ်းမရှိမဟာဗန္ဓုလပန်းချံတွင်မှာဒီကနေ့ကျင်းပတဲ့ရှင်လေးလုံး32နှစ်ပြည့်အခမ်းအနားတွင်ကိုမင်းကိုနိုင်ကအဲ့လိုပြောသွားတာပါမျိုးတော်ခမ်းမပတ်ဝန်းကျင်ဟာရှင်လေးလုံးနေ့မှာဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းပြီးတော့ဖြိုခွဲခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဒီလိုအခမ်းအနားမျိုးတွေကိုမြန်မာနိုင်ငံတွင်တခြားမျိုးတွေမှာလည်းကျင်းပကြပါတယ်1988ခုနှစ်ဩဂုတ်လ10ရက်နေ့ကအဲ့ဒီအချိန်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဦးဆောင်တဲ့မြမဆိုရှယ်လစ်လမ်းစဉ်တပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့လူထုချီတဲ့ဆန္ဒပြပွဲကြီးတွေမြန်မာနိုင်ငံတော်ဝန်နေရာဒေသအသီးသီးမှာဖြစ်ခဲ့တာ
ပါ။ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယအထူးကော်မရှင်နာမင်းကြီးကိုနိုင်ငံကအနေနဲ့ထုတ်လိုက်တဲ့အကြောင်းပါကစ္စတန်ကပြောပါရယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယဆိုရာကရုပ်သိမ်းလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့နိုင်ငံခြားသံတမန်ရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေကိုအစင်လျှော့ချလိုက်ပြီးတဲ့နောက်အိန္ဒိယအထူးကော်မရှင်နာမင်းကြီးကိုလည်းနှင်ထုတ်လိုက်တာပါ။အိန္ဒိယဆိုရာရဲ့တစ်ဖက်သက်လုံဆောင်ချက်ကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်းပါကစ္စတန်လွှတ်တော်မှာဗိုလ်ထုနေကအတည်ပြုခဲ့ပါရယ်။ကက်ရှမီးယားဒေသမှာတင်းလာနေကြတဲ့ကချမှတ်ထားတဲ့လုံခြုံရေးဆိုင်ရာတင်းကျပ်တားဆီးထားတာကိုရုပ်သိမ်းဖို့ပါကစ္စတန်လွှတ်တော်မှာလွှတ်တော်ဆုံးဖြတ်ချက်ထဲမှာအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာကိုယ်ပိုင်ဥပဒေတွေပြဋ္ဌာန်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အခြေခံဥပဒေပြဋ္ဌာန်းချက်ကိုအိန္ဒိယအစိုးရကဖျောက်ပစ်လိုက်တဲ့အပေါ်ကက်ရှမီးယားဒေသတစ်စိတ်တစ်ပိုင်းကိုပိုင်ဆိုင်ထားတယ်လို့ပြောထားကြတဲ့အိန္ဒိယနဲ့အိန္ဒိယတရုတ်နဲ့ပါကစ္စတန်နိုင်ငံလုံးကအပြင်းထန်ကန့်ကွက်ထားကြပါတယ်ခင်ဗျာ။
ထိုင်းနိုင်ငံလူ့ခွင့်ရေးကော်မရှင်ကနေနောက်ထပ်အဖွဲ့ဝင်2ဦးနှုတ်ထွက်သွားတာကြောင့်ကော်မရှင်ရဲ့တရားဝင်မှုအပေါ်တန်ရာဝင်စရာအခြေအနေဖြစ်နေပါတယ်။ကော်မရှင်တွင်းမှာအစိုးရဘက်လိုက်တာမျိုးရှိလာတဲ့အတွက်ဆိုပြီး 2N Giant Details နဲ့ Ankhana Nila Pajit တို့ပြီးခဲ့တဲ့သတင်းဘက်ကနှုတ်ထွက်သွားတာပါ။အဖွဲ့ဝင်9ဦးပါကော်မရှင်ကနေ2019ခုနှစ်ကနှုတ်ထွက်တဲ့ Surat Chet Satit နေရာမိုင်ကလည်းအလားတူအခြေအနေမျိုးရှိနေတာကိုထောက်ပြဘူးတယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်။၄ဦးမြောက်ကော်မရှင်ဖွဲ့ဝင်ကတော့တခြားနေရာတခုမှာလုံခြုံဖို့အတွက်ပြီးခဲ့တဲ့ဇွန်လကနှုတ်ထွက်သွားတာပါလူခွင့်ရေးဆောင်ကြီးလေးလာရေးအဖွဲ့ထိုင်းနိုင်ငံအဖွဲ့ခွဲကအကြီးတန်းသူတည်တီစုနိုင်ဖတ်စုကကော်မရှင်တွင်းအခြေအနေတွေဟာနိုင်ငံတကာစံနှုန်းစံထားတွေနဲ့ကန့်ညီမှုမရှိတော့ဘူးဆိုတာအခုလိုအဖွဲ့ဝင်တွေစက်တိုက်နှုတ်ထွက်သွားတာတွေကပြနေတယ်လို့ပြောပါတယ်ဒီလိုနှုတ်ထွက်တာတွေကြောင့်ကော်မရှင်အနေနဲ့ကုလသမဂ္ဂမှာအထူးအဆင့်အတန်းမျိုးပြန်ရဖို့အခွင့်အရေးကလည်းမရေမရာဖြစ်လာပါတယ်ဒါ့အပြင်2014ခုနှစ်အာဏာသိမ်းစစ်ကောင်းဆောင်တွေပြန်ပြီးအာဏာရလာစေတဲ့မလကရွေးကောက်ပွဲပြီးတဲ့နောက်ဒီမိုကရေစီနည်းလမ်းနဲ့အညီလှုပ်ဆောင်နေပါတယ်လို့သက်သေပြဖို့အစိုးရအဖွဲ့တွေကစူးစမ်းနေတာလေပိုးပြီးရှုပ်ထွေးသွားနိုင်ပါတယ်ကော်မရှင်ဟာအကြက်တဲကြုံနေရပြီလို့45 rights အဖွဲ့ရဲ့ထိုင်းရေးရာကြွမ်းကျင်သူဖတ်တန်နီကန်ကွန်းကလည်းပြောပါတယ်
ဥရုယာတိပြောင်းလဲမှုကြောင့်ကဘာမှာစားနေရိတ်ခါရှားပါပြတ်တောက်မှုနဲ့ကြုံလာရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒါကြောင့်ကာဗွန်တန်ငွေထုတ်လွှတ်မှုနဲ့ရေရှည်ခိုင်မာမှုမရှိတဲ့စိုက်ပျိုးရေးနည်းလမ်းတွေသုံးတာကိုမရဆိုင်ဘူးဆိုရင်လာမယ့်ဆယ်စုနှစ်တွေအတွင်းအခြေအနေပိုဆိုးလာမယ်လို့ဒီကနေ့ထုတ်တဲ့အစည်းအဝေးစာထဲမှာသတိပေးထားပါတယ်။လူတွေနေထိုင်တဲ့မြေကိုအသုံးပြုတဲ့နီလမ်းမှာကျယ်ပြန့်တဲ့အပြောင်းအလဲတွေခက်မြမြန်မလုပ်ဘူးဆိုရင်ကဘာကြီးဖူနွေးလာမှုကိုတားဆီးဖို့နဲ့ပုံများလာနေတဲ့လူဦးရေအတွက်စားနပ်ရိက္ခာရဖို့ကြိုးပမ်းချက်တွေအောင်မြင်မှုမရပဲဖြစ်သွားမယ်လို့ဥရုယာတီပြောင်းလဲမှုဆိုင်ရာအစိုးရများပါဝင်သောကုလသမဂ္ဂအဖွဲ့ IPCC ကသတိပေးထားပါတယ်။အနာဂတ်မှာဖြစ်လာမယ့်ကဘာကြီးပူနွေးမှုအတွက်အရန်တားအဖြစ်လက်ရှိမှာကြံနေသေးတဲ့မုတ်တုံတတော်တွေကိုကာကွယ်ဖို့လိုအပ်တယ်ဆိုတာမြေသုံးပြုမှုနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာ IPCC ရဲ့အစီရင်ခံစာထဲမှာအထူးထောက်ပြထားပါတယ်။ဒါပေမဲ့လည်းတတော်တွေကိုပြန်ပြီးပြုစုပျိုးထောင်တာနဲ့ဇီဝလောင်စာဆိုင်ရာအစီအစဉ်တွေကြီးတက်တက်နဲ့သဘာဝပတ်ဝန်းကျင်ကိုလူတွေကဖျက်ဆီးနေတာကာမိနိုင်တယ်ဆိုတဲ့မျှော်လင့်ချက်အပေါ်မှာတော့အစီရင်ခံစာကတိတ်အကောင်းမမြင်လာပါဘူး။အဲဒီစီမံကိန်းကြီးတွေဟာစားနပ်ရိက္ခာပူလုံမှုကိုအန္တရာယ်ဖြစ်စေနိုင်တယ်လို့ IPCC ကသတိပေးထားပါတယ်ခင်ဗျာ
RS အစိုးရတို့နဲ့ချိတ်ဆက်မှုရှိတယ်ဆိုပြီးဆွဆွဲခံထားရတဲ့အိန္ဒိယနိုင်ငံသားတွေပေါ်စုံစမ်းစစ်ဆေးတာတွေဆွဲချက်တင်တာတွေလုပ်နိုင်မှုအိန္ဒိယအနာမတွေဘက်ကတိုးမြင့်ပြီးတော့လှုပ်ဆောင်လာနေပါတယ်ဒီကတဲ့ AB လာကအိန္ဒိချင်းသီရိလင်္ကာနိုင်ငံမှာလူ260နီးပါးသေဆုံးပြီးနောက်ထပ်ရာပေါင်းများစွာဒဏ်ရာရသွားခဲ့တဲ့ Easter ပွဲတော်ဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အခုလိုရည်ရွယ်လှုပ်ဆောင်လာတာဖြစ်တယ်လို့အိန္ဒိယအနာမတွေကပြောပါတယ်ဒီလိုလုံနိုင်မှုအတွက်အိန္ဒိယလွှတ်တော်ကဥပဒေတွေကိုပြင်ဆင်ပေးခဲ့ပြီးဒီလိုပြင်ဆင်လိုက်တဲ့အတွက်အမျိုးသားစုံစမ်းစစ်ဆေးရေးဌာန NIA အနေနဲ့အကြမ်းဖက်သမားလို့သတ်မှတ်ထားတဲ့သူတူဦးချင်းစီကိုတရားစွဲဆိုနိုင်ဖို့ပို့ပြီးတော့အာဏာကျယ်ကျယ်ပြန့်ပြန့်ရရှိလာမှာပါဒီဥပဒေချမ်းနဲ့ပတ်သက်ပြီးအတိုက်ခံပါတီတွေဘက်ကတော့အောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါကန့်ကွက်ခဲ့ကြပေမဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်မှာပဲအတည်ပြုလိုက်ပါတယ်တရားမဝင်လှုပ်ရှားမှုကာကွယ်တားဆီးရေးပြင်ဆင်ချက်ဥပဒေချမ်းကိုဥပဒေဖြစ်အတည်ပြုလိုက်တာကတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုအကြမ်းဖက်သမားတွေထက်ခြေလှမ်းလေးလှမ်းလောက်အသာရစေဖို့အဓိကလိုအပ်ချက်ဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကပြောပါတယ်ခင်ဗျာ
ကိုရှိရသိတဲ့ကိုရနိုင်တို့ကတင်းတင်းကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒီကနေ့မှာကြာရောက်တဲ့ရှီလီလုံနှစ်ပတ်လည်နေ့အကြောင်းကိုတင်ဆက်ပေးကြပါတယ်ရှီလီလုံဒီမိုကရေစီရေတော်ပုံ32နှစ်ပြည့်ခန်းတော်ကိုရန်ကုန်မြို့မှာဒီကနေ့တရားဝင်ကျင်းပခွင့်ရရှိပေးမယ်လေဒီကနေ့ရှီလီလုံတောင်းဆိုတဲ့တွေကိုအကောင့်ထည့်ဖို့အတွက်ရှိစရာမခီအများကြီးကျန်နေပါသေးတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပြောပါတယ်ရှီလီလုံရေတော်ပုံကြီးကနေစစ်အာဏာရှင်အစိုးရတရက်ကိုဖျောက်ချနိုင်ခဲ့ပေမဲ့စစ်အာဏာရှင်စနစ်ကအခုထိပြောက်ကွယ်သွားခြင်းမရှိသေးဘူးလို့လေလူခွေဦးဆောင်လှုပ်ရှားသူတွေကသုံးသပ်ကြပါတယ်။ရန်ကုန်မြို့မဟာဗန္ဓုရပန်းချက်မှာကျင်းပတဲ့ခန်းနာကိုသွားရောက်ပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကူစောထက်ကပြပြပေးပါလိမ့်မယ်ရှင်။
ဒါကတော့တမိုင်းဝင်ဒီမိုကရေစီအရေးလူလူအုံကြွားမှုကြီးဖြစ်တဲ့ရှစ်လေးလုံးရေရော်ပုံ32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်မဟာဗန္ဓုလပန်းချက်နယ်မှာကျင်းပနေရပါအများနဲ့ဆိုင်တဲ့နေရာမှာဒီလိုဆင်နွှဲတာဟာနှစ်30ထဲမှာပထမဆုံးဖြစ်ပြီးဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေရာနဲ့ချီပြီးတက်ရောက်ခဲ့ရပါဒီနှစ်ပွဲကသူတို့ရဲ့လှုပ်ရှားမှုတွေကိုပြန်သတိရစေပြီးအခုထိသူတို့ရဲ့အိမ်မက်တွေမပြေဝသေးဘူးလို့88လှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်
တို့လွန်ခဲ့တဲ့32နှစ်ကလမ်းလုံးပြည့်မြို့လုံးပြည့်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခဲ့ကြတယ်ဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြတယ်ညအချိန်မှာဒီရှေ့မှာပဲမြို့တော်ခမ်းမရှိမှာဟိုလက်နဲ့နဲ့အကြမ်းဖက်ဖြိုခွဲတာခံခဲ့ရပြီးတော့ကစင်ကရားနဲ့ပြေးခဲ့လွားခဲ့ကြရတယ်အဲ့ဒီမြင်ကွင်းတွေကိုကျွန်တော်ပြန်ပြီးတော့မြင်ရောက်ပါတယ်အဲ့တော့ဒီနေ့ဒီချိန်မှာတော့အခုဒါတရားဝင်အခမ်းအနားတွေကျင်းပခွင့်ရလာတယ်ဆိုပေမဲ့တကယ်ရှင်လေးလုံးတောင်းဆိုတာတွေကိုအကောင့်တွေပေါ်ဖို့အတွက်ကျွန်တော်တို့ရှင်းစရာမယ့်ခရီးအနိုင်ကျန်နေတယ်လို့မြင်ပါတယ်
ရှစ်လေးလုံးလှုပ်ရှားမှုတွေကပြည်သူတွေတောင်းဆိုခဲ့တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုအပြည့်အဝမရသေးသလိုနိုင်ငံရေးအကျဉ်းသားတွေကိုအချိန်မရွေးဖမ်းဆီးနိုင်တဲ့စစ်တွေဥပဒေငြိမ်းစုစီဥပဒေတွေပြီးတော့ပြည်တွင်းစစ်ပွဲတွေအတွက်လည်းစိုးရိမ်မိရလို့88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားတအူဖြစ်သလိုကျောင်းသားတက်မတော် ABSDF ရဲ့တပ်သားတအူဖြစ်တဲ့ညီညွတ်ချင်းမြန်မာအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း32နှစ်ဒီလိုမျိုးနေ့ဒီလိုမျိုးအချိန်ဒီနေရာမှာကျွန်တော်တို့တတိုင်းပြည်လုံးကစီအနာရှင်ကြဆင်းရေးဒီမိုကရေစီနဲ့လူခွင့်ကိုတောင်းဆိုခဲ့ကြတယ်။အခု32နှစ်ကျွန်တော်ဒီနေ့မနေ့မှပြန်စဉ်းစားတဲ့အခါမှာစစ်အာဏာရှင်အစိုးရကိုဖျောက်ချနိုင်ပေမဲ့စစ်အာဏာရှင်စနစ်ကအခုချိန်ဒီမပြောက်သေးဘူး။ပြည်သူအစိုးရအနေနဲ့တကယ်တိုင်းပြည်ကိုသူတို့ဖြစ်ချင်တယ်လို့အကောင့်ထည့်ဖို့အတွက်အခက်အခဲအများကြီးရှိနေတုန်းပဲ။ အပြစ်ခတ်ရဲစဲရဲတစ်ဖက်တိုက်ပွဲတွေတစ်ဖက်အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ဒေသမှာအပြစ်မဲ့ပြည်သူတွေမတရားဖမ်းခံထိတာတွေတေဆုံတာတွေရှိနေတဲ့မြကာလပတ်လုံးပြီးခဲ့တဲ့30နှစ်ကတောင်းဆိုခဲ့တဲ့စစ်မှန်သောဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအပြည့်အဝမရသေးဘူးလို့ပထမဦးဆုံးကျွန်တော်တွက်ဆလုပ်ပါတယ
်ဒီပွဲကိုမနက်9နာရီပွဲမှာစခဲ့ပြီးတရေးနိုင်မြန်မာအဖွဲ့ကဂုဏ်ပြုသချင်းတွေဆိုခဲ့ကြပါတယ်ကျောင်းသားတွေဥဆောင်ပြီး26နှစ်လောက်တပါတီစနစ်နဲ့အုပ်ချုပ်လာတဲ့အာဏာရှင်မြမဆိုရှယ်လစ်လမ်းစဉ်ပါတီကိုဖျောက်ချနိုင်ခဲ့တဲ့1988ဩဂုတ်လ8ရက်ရက်ဓာတ်ပုံမှတ်တမ်းတွေကိုလည်းပြကန်းနဲ့ပြခဲ့ပါတယ်။လွန်ခဲ့တဲ့32နှစ်ဩဂုတ်လ8ရက်နေ့ညမှာပဲအခုအခမ်းအနားကျင်းပရဲ့မြို့အခမ်းအနားရှိမှာဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်နှိမ်နင်းခဲ့ပြီးနောက်ရက်တွေမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတာတွေဖြစ်ခဲ့ပါတယ်။တေဆုံးသူတော်တော်များများရှိခဲ့ပေမဲ့လည်းအခုချိန်ထိတော့အဲ့ဒီတေဆုံးတဲ့သူတွေဒဏ်ရာရတဲ့သူတွေဘလောက်ရှိရဆိုတာကိုအတိအကျစရင်ပြုစုနိုင်ခြင်းမရှိသေးပါဘူး
။ကုစောထပ်သတင်းပေးပို့ထားတာဖြစ်ပါလေ။ခုတစ်ခါမှတော့ရခိုင်စစ်ပေးဆောင်ပြည်သူတွေကိုကူညီပေးရတဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှဆွေးနွေးခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းစစ်ပီးဒုက္ခသည်တွေကိုအစိုးရဘက်ကဘလို့ကူညီဆောင်ရွက်ပေးနေလဲဆိုတဲ့နဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှဒီနေ့ဆွေးနွေးခဲ့ကြပါလိမ့်။အစိုးရဘက်ကလွှတ်တော်ကိုတင်ပြချက်တွေဟာမြေပြင်မှာရှိတဲ့အချက်လက်တွေနဲ့ကွဲလွဲနေပြီးတော့အစိုးရအနေနဲ့ရခိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုအသေးစားဖြည့်ဆည်းပေးနိုင်ဖို့လိုအပ်ချက်တွေရှိတယ်လို့လည်းလွှတ်တော်ကိုယ်စားတွေကဝေဖန်ပြောဆိုခဲ့ပါလိမ့်။ VOA မြန်မာပိုင်းသတင်းတော်မမ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာမြေပုံမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစိုးရဘလို့ကူညီဆောင်ရွက်ပေးနေတယ်လဲဆိုတာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ဝန်ကြီးဌာနဘက်ကတော့ရခိုင်ကတိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့စခန်း9ခုကိုငွေကျပ်တန်း1000ကျော်အသုံးပြုပြီးအစိုးရကလက်ရှိမှာစောက်လုပ်ပေးနေတယ်လို့ဆိုပါတယ်။ဒီပင်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဆိုလိုက်ပါတယ်
။ကျွန်တော်တို့စစ်ဘေးအိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အဲဟာကျွန်တော်တို့နိုင်ငံတော်အနေနဲ့လုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့အကြောင်းကျွန်တော်အနေနဲ့ပြန်ပြလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတော်ကိုစားကျွန်တော်တို့ဝန်ကြီးဌာနပဲမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးလျက်ရှိပါတယ်ဆောစောကလူမှုအဖွဲ့အစည်းတွေရဲ့ကျွန်တော်တို့ဒါရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလည်းကျွန်တော်တို့အနေနဲ့နိုင်ငံတော်အနေနဲ့ပြည်내အစိုးရအနေနဲ့ကန့်တတ်ထားခြင်းကန့်ကွက်ထားခြင်းရှိပါဘူးလာရောက်ထောက်ပံ့မှုတွေကိုလည်းလက်ခံဆောင်ရွက်ပေးလျက်ရှိပါတယ်ဒီချိန်နေမှာဘာတစ်ခုပဲကျွန်တော်တို့ဒီကတ္တမှုဖြစ်နေလဲဆိုရှင်လူကြိုရေးအခြေအနေကဖြစ်ပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူတွေရှိနေတာပါအစိုးရဘက်ကတော့ဒုက္ခသည်1000ကျော်သာရှိတယ်လို့ဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့9000ကျော်နီးပါးရှိတယ်လို့ဆိုပါတယ်လက်ရှိအစိုးရဘက်ကကူညီဆောင်ရွက်ပေးနေတာနေနဲ့ပတ်သက်လို့မေကွန်မေးမြန်းခဲ့တဲ့ဥဖေတန်းကတော့
ဒုက္ခရေရှင်တွေကဟာကျွန်တော်တို့တခုမှနှစ်ပူဆင့်ဆိုသလိုပေါ့နော်ဒီရေဘေးဒုက္ခရေဟာကြုံနေရတယ်ပေါ့ဟုတ်နော်အဲအဲ့ဒါကြောင့်ကျွန်တော်တို့ဒုက္ခတွေချင်းနေရကိုပူပြီးတော့ဆိုးနေပါတယ်အဲနူလာနေရာတွေကိုပြန်သွားဖို့ဆိုတာကလည်းပွဲရှင်တွေသွားလို့မရဘူးဟောစားဝတ်နေရာလည်းမပြေလည်ဘူးပြီးတော့ရှစ်အနာကပေါ့နော်ဘာနဲ့စားမလဲလူလုံးကောင်းခွင့်တွေပြစ်ထားရတယ်ပေါ့ဥရိအင်းတွေလည်းပြစ်ထားရတယ်ဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်းမအကူကြီးစေနာရှင်တွေရဲ့အကူကြီးမလာဘူးဆိုရင်အဲတနေ့တနေ့အဲ့ဒါပဲညော်နေရတာပဲဒီအဲ့ဒါမလာဘူးဆိုရင်တို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲရှောင်ပြည်သူတွေလိုအပ်ချက်တွေအတွက်အစိုးရဘက်ကဖြည့်ဆည်းပေးနိုင်မှုဟာမြေပြင်အခြေအနေနဲ့အစိုးရတင်ပြချက်တွေကွဲလွဲမှုရှိနေတဲ့အပေါ်ပြန်လည်တုံ့တက်ဖို့နဲ့ပြည်သူတွေလိုအပ်ချက်အမှန်တကယ်ပြည့်မီအောင်ဖြည့်ဆွမ်းပေးဖို့တိုက်တွန်းလာသူကတော့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မထူမီပါ။အ
ေးကျမအနေနဲ့တော့ဒီဒုက္ခသည်ကယ်ဆယ်ရေးကိုအစိုးရကပြည်ပြည်ဝဝဆောင်ရွက်တယ်လို့ကျမမထင်ပါဘူးရှင်။ကျမသွားတော့ကလည်းပြည်ပြည်ဝဝဆောင်ရွက်ခြင်းတွေကိုကျမမတွေ့ခဲ့ပါဘူး။ဘုဟုဖြစ်ပြီဆိုလို့ရှိရင်သွားဖို့လာဖို့တတ်တာတော့လူတွေပြည်ပြည်ကန့်တတ်တာတော့ဒါတရားဟုတ်တော့မှကန့်တတ်ချက်တွေကိုတော့ရခိုင်ပြည်နယ်မှာပထမဆုံးတွေ့ရခြင်းဖြစ်ပါလေရှင်။အဲ့တော့ပြေဝကူညီနေတယ်ပြေဝပြည်သူတွေပြေဝရရှိနေတယ်ဆိုတော့ကျွန်တော်လက်မခံပါဘူးရှင်။မြေပြင်မှာကျမတို့သွားတော့ကတောင်မှအဲဒီမှာသက်ဆိုင်ရာဝန်ကြီးတွေနဲ့ပြောတာတောင်မှမပြီးလို့သူတို့အခန့်အသတ်နဲ့ပဲသူတို့ပေးတယ်။အ ဒီလူတွေကိုနေပြီးတော့ဒီမှာသွားပြီးတော့အဲဒုက္ခတစ္ဆန်ကိုသွားတာလေအကန့်အသတ်နဲ့ပြည်စီတွေဆိုလို့ရှိရင်အကန့်အသတ်နဲ့ဘေဘက်ရောက်သွားမယ်ညာဘက်ရောက်သွားမယ်ဆိုတော့ဒီဘက်ကအကြောင်းပြချက်နဲ့အများကြီးရှင်းအစိုးရတင်ပြချက်တဲ့အချက်လက်များကိုကျွန်တော်တို့ကဘယ်လောက်ထိဒီပေါ်မှာနေပြီးတော့မမကန်ကန်ရှိလဲဆိုတာကိုလည်းကျွန်တော်သုံးသပ်ဖို့လိုပါမယ်
အစိုးရအနေနဲ့တိုက်ပွဲရှောင်ပြည်သူတွေအတွက်လိုအပ်ချက်တွေကိုလက်ရှိမှာထောက်ပံ့ပေးနေသလိုပြန်လည်ထူထောင်ရေးကဏ္ဍတွေမှာလည်းစီမံဆောင်ရွက်ပေးသွားမယ်လို့ဒုတိယဝန်ကြီးဦးစိုးအောင်ကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ရခိုင်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်လာတာကြောင့်စစ်ပေးရှောင်ဒုက္ခတွေတွေရှိလာခဲ့တာဖြစ်ပါလေရှင်။
မမေခါတင်ပြပို့ထားတာဖြစ်ပါလေ။ခုဒီခါမှာတော့တိုင်းဒေသကတိုက်ပွဲတွေချိန်နေကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်ရဲ့ရခိုင်နဲ့နှက်ကိုင်အေအဖွဲ့တို့ကြားချင်းပြည်နယ်ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြီးကြီးပြင်းပြင်းဖြစ်ပွားနေပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့မြန်မာစစ်တပ်တာဝန်ရှိသူတွေကရောအေအဖွဲ့တာဝန်ရှိသူတွေကပါပြောဆိုထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖေဖော်ဝါရီလပိုင်းသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်ရတိတ်တာမြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာပါ။အထူးသဖြင့်ပလောင်ဝမ်းနယ်ကြောက်တော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဩဂတ်လ9ရက်နေ့မှာတော့နေတမတ်9ဖြစ်တဲ့9ချက်နှစ်ကြားမှာဒီတမတ်9တက်တယ်နဲ့တော်တော်ကြီးဖြစ်ပွားတာရှိတယ်။ဒီအိမ်မှာဘယ်လိုကျင်းနေတာမှဖြစ်တာရှိတယ်။အဲဒီကြောင့်မှာရန်သူတက္ကသိုလ်နေပြီးတော့၄ကြာဆုံးပြီးတော့ဒါရရဲ့ဒီလိုလို့ရှိတယ်ဗျ။အဲဒီတော့ခက်ခဲလေးတော့အမှဟိုကြာဆုံးဒါရရဲ့ဒီလိုရှိတာပေါ့။ဒါပေမဲ့မင်းလေဒီကြောက်တမ်းရရဲ့အချင်းမြောက်ဖွဲ့တယ်နော်အဲ့ဒီမှာဘယ်လိုဖြစ်တာရှိလဲနောက်ပြီးတော့ဒီ August 9ရက်နေ့မှာကြောက်တော်မင်းလေတင်းမရရဲ့အချင်းမြောက်ဖွဲ့အဲ့ဒီမှာဒီအားမရလောက်ရှိတဲ့ဗမာစစ်ကြောင်းတွေကျွန်တော်တို့ဒီကတိုင်းကျတော့ online တွေကနေဒီဖြတ်တောက်ပေးခဲ့ကြတာရှိတယ် August 9ရက်တနေ့တာအတွင်းတဲကွေးတွေမှာဒီဗမာစစ်ကြောင်းကနေပြီးတော့25ဦးခန့်ပြသပြီးတော့ဒါရရတဲ့ဒီတုံးချေခန့်တရှိတယ်ကျွန်တော်တို့ကခိုင်းကြတဲ့စက်ကလည်းပဲအားရခစစ်ဒီလို၄ဦးတန်းပြီးတော့ဒီလိုအတွက်ပေးခဲ့ရတာရှိတယ်
ပလောင်ဝမ်မြို့နယ်တွင်မှာနှစ်ဖက်တပ်ဖွဲ့ကြားတပဏိပါတိုက်ပွဲဖြစ်ပွားနေပြီးဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကဒူးရင်မှုသူကြာဆုံးခဲ့တယ်လို့ခိုင်တုခကအခုလိုဆက်ပြောပါတယ်
အဲ့ဒီနေရာမှာတိုက်ပွဲဟိုတော်တော်ကြီးနေတာဖြစ်ခဲ့တာရှိတယ်အဲ့ဒီတိုက်ပွဲကျင်းနေတဲ့အချိန်မှာတော့ဒီခမတရားငားလာနေပြီးတော့ဒီအင်းတကူအခြေတိုက်ဒူးရင်မှုပေါ့နော်အဲ့ဒီမှာသူအပါဝင်ပေါ့အရာကြီးတချို့ကြာဆုံးကြတဲ့ဥစ္စာတွေရှိတယ်
ပလောင်ဝမ်မြို့နယ်တိုက်ပွဲမှာတမတော်ရာရှိတွေပါဝင်မြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုနေတယ်လို့ POA အနေနဲ့တိကျအသိမပြုနိုင်သေးပါဘူးမနေ့ကပလောင်ဝမ်မြို့နယ်တိုက်ပွဲတွင်နှစ်ဖက်စီးဆိုင်မှုရှိတယ်လို့မြန်မာတမတော်ဘက်ကလက်နက်တချို့သိမ်းဆည်းရရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်ဒီကတော့ခွန်အိုင်ဘက်မှာပြည်တော်ကြီးရရအောင်ရောက်ဖက်မှာကျွန်တော်ဖြစ်တဲ့တိုက်ပွဲမှာလည်းရှိတယ်အဲဒီမှာတော့ကျွန်တော်တို့ဘက်ကတော့ပြည်သူတချို့ဗန်ရရှိတာရှိတယ်ဟိုဘက်ကတော့ဒီဟောင်းလက်နက်တွေရလိုက်တာရှိတယ်လက်နက်ကတော့ကျွန်တော်အင်အားနဲ့ရလိုက်တာရှိတယ်ကြောက်တော့ဘက်မှာလည်းတည်မှုတွေရှိတယ်အေးရနေပြီတင်းမအေးကမြောက်ဖက်လောက်မှာအနောက်တုံးလုံးဖောက်ပြောပြဟိုဘက်ပြည်ကထိခိုက်ဗန်ရမှာမရှိဘူး
ဩဂုတ်လ9ရက်နေ့ကစပြီးတော့ပလောင်ဝမ်မြို့နယ်ပေါင်ဝရွာနီးတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေမှုကြောင့်ပေါင်ဝကျေးရွာသား200ကျော်ဟာအောက်တဲမောဝကျေးရွာဘက်ကိုစစ်ရှောင်နေရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းရွာနီးဖြစ်ပွားတဲ့တိုက်ပွဲမှာတော့အမျိုးသမီးတူလက်နက်ကြီးကြီးထိမှန်ပြီးတန်ရာရရှိခဲ့ပါတယ်။မင်းပြမြို့နယ်တွင်မှလည်းမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေကြောင့်ပုံနာချောင်းနီးတစ်ဘက်ကကျေးရွာပေါင်း14ရွာကရွာသားတွေတိုက်ပွဲတွင်ပိတ်မိနေတယ်လို့ရွာသွင်းသွားလာခွဲကိုတပ်မတော်ဘက်ကပိတ်ပင်ထားတယ်လို့နေမီခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကမင်းပြမြို့နယ်တောင်တိုက်ကျေးရွာကိုမြန်မာစစ်တပ်ကရောက်လာပြီးရွာသား6ဦးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးအခုရွာကိုပြန်ရောက်လာပြီလို့တောင်တိုက်ကျေးရွာသားတို့ကပြောပါတယ်
။အဲ့ဒီလူရှားရောက်ဖမ်းသွားတယ်လေ။ဖမ်းပြီးတော့ပြန်လို့ဖမ်းသွားပြီးအဲမြို့ကိုရောက်အောင်ကြီးခွာသွားတယ်။အဲ့ဒီကိုရောက်တာရေးစခန်းကိုတော့အဲ့ဒီရေးစခန်းကနေပြီးတော့ထောက်ခင်စာနဲ့သူတို့လဲလာရတယ်
ကျခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝမ်မြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံကြေးရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရမှုပုံမှုများပြားနေပါတယ်။လက်ရှိကျခိုင်ပြည်နယ်အတွင်းစစ်ရှောင်ရွာသားဦးရေ6000ကျော်ရှိလာနေပြီဖြစ်တယ်လို့ပလောင်ဝမ်မြို့နယ်တွင်စစ်ရှောင်3000ကျော်ရှိလာနေပြီလို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါလေ။ခုဒီခါမှာတော့နာဂကိုပိုင်အုပ်ချုပ်ခွင့်ဒေသနဲ့စီးရင်တင်းမာနေမှုခြေနေကိုလည်းတင်ဆက်ပေးကြပါမယ်။ မြန်မာနိုင်ငံအနောက်ခြမ်းအိန္ဒိယနယ်စပ်ကနာဂကိုပိုင်အုပ်ချုပ်ခွင့်ဒေသမှာအခြေချတဲ့ NSCNK လို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့နဲ့မြန်မာအာဏာပိုင်တွေကြားမှာစီးရီးတင်းမာမှုတွေရှိနေတယ်လို့ NSCNK ခေါင်းဆောင်မှုတက်ကလည်း NGA တနိုင်ငံလုံးအပြစ်ခတ်ရဲ့စီးရီးသဘောတူချက်ကိုလက်မှတ်ထိုးဖို့လိုလားခြင်းမရှိဘူးလို့သိရပါတယ်နာဂမျိုးသားအရေးကိုဆောင်ရွက်နေသူတွေကတော့ NSCNK နဲ့အစိုးရတက်မရော်ရဲကြားမှာယုံကြည်မှုကျဆင်းနေတာကြောင့်နှစ်ဖက်ညှိနှိုင်းဆွေးနွေးတာတွေဆောင်ရွက်စီလိုတယ်ဆိုပြီးတော့ပြောဆိုထားပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့စကိုင်းတိုင်းထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာနာမျိုးမျိုးနဲ့အတွင်းမှာအခြေစိုက်ထားတဲ့ NSCNK ကနာဂမျိုးသားဆိုရှယ်လစ်ကောင်စီကပ်လန်ဖွဲ့ကဒီလ5ရက်နေ့မှာယာယီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေသူဦးယုံအောင်ကိုအမြဲတမ်းဥက္ကဋ္ဌအဖြစ်ခန့်အပ်ကြောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိဥက္ကဋ္ဌအဖြစ်ရွေးကောက်ခံရသူဦးယုံအောင်ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးလိုတဲ့သဘောထားမရှိကြောင်း NSCNK ခေါင်းဆောင်တွေနဲ့ယင်းဒီကျောင်းဝင်သူတူဦးကပြောပါတယ
်။အခြေအနေဆိုတာကအခုဒီအဖွဲ့ကဆက်လက်ဆုံးဖြစ်နေတယ်။ဟိုထောင်ထဲထိုင်ရတဲ့အဖွဲ့က NCA လက်မှတ်ထိုးမယ်။အစ်ဒီမှာယုံအောင်လို့ခေါ်တဲ့ဥက္ကဋ္ဌယုံအောင်သူအဖွဲ့ရတော့ဒါ NC မှာလက်မှတ်ပေးပြီးသူတော့ပြောနေတယ်ဟိုသူကလုံးဝလက်မခံဆိုလို့ရှိရင်တိုက်ပွဲဖြစ်နိုင်တယ်ဒါမှကျွန်တော်တို့ကတော့ငင်းချိုင်းလူချင်းပဲလေ
NSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီနေ့နှစ်ဆန်းပိုင်းမှာတော့နာဂဌာနချုပ်မှာအိန္ဒိယကကပဲနဲ့အာတန်လက်တကိုင်အဖွဲ့တွေခူအောင်းနေတယ်ဆိုပြီးတမ်ရော်ကနာဂဌာနချုပ်ကိုထိမ့်သိမ်းခဲ့တယ်လို့ငင်းချဲရေးဆွေးနွေးရေးခေါင်းဆောင်တွေဖြစ်တဲ့ဦးအန်ကန်ဦးကျော်ဝမ်းစိန်အပါအဝင်လူ၁၁ဦးကိုဖမ်းဆီးခဲ့ပါတဲ့ဒီနောက်ပိုင်းမှာတော့အစိုးရတမ်ရော်နဲ့နာဂအဖွဲ့ကြားမှာစီးရီးတင်းမာတာတွေရှိခဲ့ပါတဲ့နာဂအမျိုးသားရေးကောင်စီယာယီဥက္ကဋ္ဌဦးနော်အောင်ဆန်းကတော့ NSCNK အနေနဲ့မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေမကင်းကွာစေလိုကြောင်းအခုလိုပြောဆိုပါတယ
်မြို့တော်ကောင်းဆောင်ပြောင်းလဲပဲဖြစ်ဖြစ်လက်ရှိမြန်မာပြည်ရဲ့ငြိမ်းချမ်းရေးချစ်စင်နဲ့တော့အရင်ကင်းကွာလို့မရဘူးနော်ဟိုအဓိကတော့ကျွန်တော်တို့လက်ရှိအစ်တက်လာတဲ့ကောင်းဆောင်ကလည်းပဲ NGA မှာတမီးထူးချင်းမထူးချင်းဆိုတာထက်အနည်းဆုံးတော့ကျွန်တော်တို့ဟိုကမ္ဘာတော်နဲ့အစိုးရကြားထဲမှာဒီ NSNK နဲ့ဒီအင်အားစုတွေကတရားလုပ်တွေဖြစ်နေဖို့လိုတယ်ပေါ့နော်။အဲရိုင်းကျင်းကွာသွားတဲ့အနေအထားတစ်ခုတော့ဒါကျွန်တော်တို့ဟိုလူထုနေတဲ့တော့ဒါမနှက်ညိုတဲ့အဆုပဲ
။တမ်ရော်နဲ့ NSNK အကြားယုံကြည်မှုပြပြနေတဲ့အပေါ်စိုးရိမ်ကြောင်းလဲဆက်ပြောပါတယ်
။ဘလို့အနေအထားမှာတော့ဟိုကမ္ဘာတော်နဲ့ NSNK ရဲ့ကြားထဲမှာအစိုးရကြားထဲမှာတော့ယုံကြည်မှုကတော့0ထိကျသွားတယ်ပေါ့နော်။အောက်ခြေထိကျသွားတယ်အဲဆိုတော့ဟိုဒီနေသားတစ်ခုပေါ်မှာတော့ယုံကြည်မှုတွေဘယ်လိုပြန်ပြီးဆောင်မလဲဟိုအပြုပေါ်ဆောင်တဲ့ဟိုဖြည့်သွင်းမှုတွေဘယ်လိုပြန်ဆက်လုပ်ရမလဲဆိုတာလည်းဒါတော်တော်လေးဟိုကောင်းခဲနေရတဲ့ကိစ္စရှိတယ
်။နာဂပြည်သူအများစုကတော့ငင်းချင်းပြပြမာကိုစိုးရိမ်နေပါတဲ့။လောလောဆယ်မှာ NSCNK ခေါင်းဆောင်တွေဖြစ်တဲ့ဦးအောင်ကန်းနဲ့ဦးကျော်ဝမ်းစိန်အပါအဝင်အဖွဲ့ဝင်၁၁ဦးဟာခန်းတီးထောင်မှာထိန်းသိမ်းခံထားရပြီးပုံမှန်စက္ကွန်၁မတရားသိမ်းအုပ်ပြင်းနဲ့စစ်ဆေးခံနေရပါတဲ့။သူတို့တွေဟာ NCA လက်မှတ်ရေးထိုးဖို့ကိုလိုလားကြောင်းတရင်တွေထွက်ပေါ်နေတဲ့အပေါ်မှာ NSCNK ခေါင်းဆောင်တွေအကြားမှာပြန်လည်ညှိနှိုင်းဖို့လိုမှဖြစ်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။နာဂအမျိုးသားတွေဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံမှာတရှိနေထိုင်နေတာကြောင့် NSCNK ဟာအပြစ်ခတ်ရက်စဲပြီးဒေသဖွံ့ဖြိုးရေးလှုပ်ဆောင်ဖို့လိုလားကြောင်းနဲ့ NCA လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးမှာမဟုတ်ကြောင်းသဘောထားထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်။
ကမိုးစောသတင်းပေးပို့ထားတာဖြစ်ပါတယ်။တတရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့တန်လစ်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုတော့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းတော်စီစဉ်တွေကို Intel Set 17 INTEL SAT 17နဲ့ Mia Set 3 MEA SAT 3တို့ကနေပြီးတော့ဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို69စက်ကုန်းနဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို69စက်ကုန်း25သုံးဆက်နှစ်နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီဝေမြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ
ရိုင်းဘိုးလို့ခေါ်ပါတယ်ရိုင်းဘိုးကတော့ဘာမှပပျောက်ခံမိနေပြီပေါ့နော်အခုကျွန်တော်ရှင်အာဖဂန်နစ္စတန်နဲ့ပိုလီယိုရောဂါအကြောင်းပေါမောက်ခဒေါက်တာဆွန်ဝင်းနဲ့မင်းမြန်းဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍကိုလည်းနားဆင်ကြပါပါဒါပြင်ဥအောင်ခင်မြန်မာရေးသုံးသက်ချက်ပြင်တိုင်းရင်းသားနိုင်ငံကိုလည်းနားဆင်ကြပါပါအခုရင်ဆိုတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ် ပိုလီယိုအကျိုးသေးယောဂါပပျောက်ပြီးလို့ကြေညာထားတဲ့မြန်မာနိုင်ငံမှာဒီယောဂါပိုပြန်တွေ့လာတာကြောင့်ကာကွယ်ဆေးတိုက်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ရုတ်တရက်အကျိုးသေးပျောက်ခွေယောဂါလို့လည်းခေါ်တဲ့ဒီပိုလီယိုယောဂါဘယ်လိုပြန်ဖြစ်လာပြီးတော့ဘယ်လိုကူးစက်လက္ခဏာတွေပြတာဘယ်လိုကာကွယ်ကူးတာသင့်တယ်ဆိုတဲ့အကြောင်းကိုပြောပြထားပါတယ်ဒီအကြောင်းကိုကလေးအထုကုနဲ့ဆေးတက်က
โอเคคลีทุกคู่เสียวันจีปามอคาดดาสาวเวคเนี่ยจนรู้มีมาในงานมามาเจอกันกับไอ้บ่เนาะโปลิโอยอกาเปลี่ยนผิดเสือตัวนี้ถั่วลาบาเลยเสียบาจ่องอกุโลเปลี่ยนผิดลาละเลยเสีย
ตะเกร้อโปลิโอยอกาโดมา2မျိုးชื่อบ่เนาะ2မျိုးว่าตะเกร้อตะบาวะปูบ่ย้ายปูลูกขอบาเลยย้ายปูว่าก็ตะบาวมาปาเป็ดกันนี้เลยบ่เนาะกูจะเลยชื่ออัฟกานิสถานเนี่ยปากีสถานในงานมาเว้ยไปบาဒါတော့ကိုလည်းထောက်ကွာ85ခုနှစ်ပိုလီယိုရောဂါတစ်ဖြစ်ရစတင်လို့တုန်းကဆိုလို့ရှိရင်99ဒသမ99ရာလည်းလို့ပြောသွားပြီ။တနည်းအားဖြင့်ကမ္ဘာမှာပိုလီယိုကပေါက်ပြက်ခံနေနေပေါ့။အဲ့တော့ဒီကအရင်ပိုးပါ။ကျွန်တော်တို့ခုတွေ့တာကအရင်ပိုးတော့မဟုတ်ဘူး။ပိုလီယိုတင်ပြောင်းပိုလီယိုပိုးလို့ခေါ်ပါတယ်။အဲ့တော့ပိုလီယိုတင်ပြောင်းပိုးဆိုတာကဘာလဲဆိုရင်ပိုလီယိုရောဂါကာကွယ်ပေးတိုက်တာကသူ့ရဲ့ပိုးကိုပြောင်းအောင်လုပ်တာတိုက်တာဖြစ်ပါတယ်။ဒါနဲ့ဘယ်လိုဖြစ်လဲဆိုတော့ဒီကောတိုက်ခိုက်တဲ့ကလေးလေးဒီဖြစ်ပြီးတည့်ရအလိုင်းလုံးလေးဖြတ်သွားပြီးလို့ဆိုရင်ဒီတောင်ဝင်းလုံးမှာရှိနေပါတယ်။အဲတောင်ဝင်းလုံးမှာရှိတဲ့ပိုးကလည်းကျွန်တော်မြစ်ကလာတဲ့ခါပေါ့နော်။ဒီဗီဇာကြောင်းလို့ဖြစ်လာလို့ဆိုရင်အတင်ကြောင်းပိုလီရောဂါပိုးဖြစ်လာ။အဲဒီခါကျတော့ရှိနေတော့ဒီပိုလီရောဂါပိုးကောက်ွယ်မှုမတိုက်သားတဲ့ခမင်းရှိတဲ့ဒီပါဆက်ဖြစ်လို့ဆိုရင်ဇိုင်းရောဂါပိုးလိုပဲလက္ခဏာတွေကြားနိုင်တယ်။ဒီလိုအဖြစ်ပိုလီရောဂါပြန်ဖြစ်တယ်ပေါ့နော်။အဲကျွန်တော်ကဘယ်လိုသိလဲဆိုတော့ JTH ညော့ခွေကျော်တွေရောဂါလို့ခေါ်တယ်။အဲနည်းနည်းပြောပြပြလို့ရှိရင်ဒီလက်တွေပြော့ခေါ်ပိုလီယိုဖြစ်တယ်လို့ပဲကျော်တွေပြော့ပုံနဲ့အာရုံရောအနေဖြစ်တဲ့ဟုတ်ဒီမကန်မှုကအဲ့ခါလေးမှာကျွန်တော်ကဒီကိုပြန်ပြီးတော့သူ့ရဲ့ငွေရလို့ပြန်ဖြစ်ကြည့်တဲ့အခါကျတော့ဒါပြီးအတွင်ကြောင်းပိုလီယိုပိုးကြောင့်ဖြစ်တယ်ဆိုတာသိရပါတယ်။အဲ့ဒါကိုသိနေကြလေရတယ်ကျွန်တော်ပြင်းပြင်းနဲ့ပတ်ပုံနေရရွာပြရပါတော့အဲ့ရွာလေတရားနော်ဒီနာကလေးတရားလောက်မှာတွေ့တာ
ဟုတ်ကဲ့ဆရာရင်အရင်တော့အခုလိုပြန်ဖြစ်ခဲ့တာမျိုးရှိခဲ့လားဆရာ
ဒီပုံစံမျိုးကတော့ဒီဘာကြီးကတွေ့နေတယ်ပေါ့2015လောက်ကဒီဘာမာကြီးမှာလက်ခံကြီးနေမှာတွေ့ခဲ့တာဒီဘင်္ဂလားဒေ့ရှ်လေဆက်မှာတွေ့တယ်ပေါ့နော်ဒီမနစ်ကတော့2018မှာလည်းအလိုလူစားမှာတွေ့တာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီအသင်ပြောင်းပိုလီယိုပိုးဖြစ်တော်လဲပဲတကယ်တမ်းကဒီပိုလီယိုကာကွယ်ဆေးတာပေးထားမယ်ဆိုလို့ရှင်ဒီကုဆက်နဲ့နေထားဟိုမရှိတဲ့သဘောဖြစ်တာပါဆရာအဓိကတော့ကာကွယ်ဆေးအဓိကဖြစ်နေတာပါဆရာ
အဲ့တော့ဒီကာကွယ်ဆေးကပုံမှန်တက်တိုင်းနေဘာမှမဖြစ်ဘူးအခုတွေ့နေတာဘာဖြစ်လဲဆိုဒီကလေးတွေကကာကွယ်ဆေးလုံးဝမရထားဘူးအဲ့တော့အဲ့နေရာကတော့လမ်းမဆက်တဲ့နေရာပြည်ဆိုးပြီလေကျွန်တော်တို့ဒီတမိုင်ဝန်ထမ်းတွေကတစ်ခါရှိတယ်တစ်ခါကပုံပိုင်းအဖြစ်ခွင့်ဒေတာဖြစ်နေတယ်အဲ့ဒီမှာသူတို့ကဒီဘက်ကတမိုင်ဝန်ထမ်းတွေကမတော်ပြဘူးပေါ့နော်တော့ကမပေးထားသူတစ်ခါကလည်းသူတို့ဒီလိုတွေကလုပ်ပေးတဲ့တမိုင်ဝန်ထမ်းတွေကလည်းဒီမတိုက်ဖြစ်ခဲ့တယ်နဲ့ဒီလိုအဲ့ဒါကြောင့်လို့ဝယ်ရင်းပေါင်းစုံကတော်တော်များနေတယ်အဲ့နေရာမှာတော့ဖြစ်တာဒ ကျွန်တော်ကဘာလို့ရလဲဆိုအဲ့ဒီနေရာဒီမှာကျွန်တော်တို့နဲ့လည်းပြီးလိုက်ပြီးတော့တင်းတဲ့ဆင်းပေါ်တော့လိုက်တက်ရလာတယ်။ကောက်ချင်းကောက်လိုက်တာလိုက်တက်တာလုပ်ရမယ်။အဲ့ဒီပဝင်းညင်မှာဒါကပြတ်နေလိုက်ရဲ့အကြောင်းလို့အဲ့ပဝင်းညင်မှာလည်းဒါကပိုလီယိုမျိုးသားကဝေးတိုင်းနေလို့ပေါ့နော်။ကလေးတွေပေါ့အဲ့ဒီအပေါ်မှာဆိုတော့ကျွန်တော်ငါးနှစ်ကကလေးငယ်လေးရစပြီးတော့နော်ဆက်ငါးနှစ်ကြည့်တိုက်ပါတယ်။ဟောဒီမှာကြာလို့ရှင်လို့ဆက်ငါးနှစ်မောက်ကလေးကိုတိုက်တယ်။ဒါနဲ့အမီးနားပဝင်းညင်မြင့်နေတယ်မှာကဒီမျိုးသားကလည်းတော့အားလုံးကအဲ့တိုက်ပါအားလုံးပေါင်းဒီနေ့သုံးတန်းလောက်ကိုတိုက်ကိုစီစီရှိပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီစစ်တမ်းကြောင့်ကလေးတွေကာကွယ်ဆေးမတောက်နိုင်တာပေါ့နော်အဓိကဖြစ်တာကိုသတ်တွေ့ရတယ်ပေါ့ဆရာ
အဲ့ဒီစက္ကနာကျွန်တော်တို့ရဲ့ဒီကာကွယ်ဆေးလုပ်ငန်းတွေအနောက်ရှေ့အများကြီးဖြစ်တယ်ပေါ့နော်ဒီကွာလမ်းမလေးညမှုလို့ရဲတော်တော်လေးရှိပို့လို့တာပေါ့ဒီကဘာမှကျန်နေတာလည်းပါပဲအဲ့ဒီဆိုရင်အာဖဂန်နစ္စတန်မှာကျန်နေတယ်ဘာလို့ဆိုတော့ဒီ conflict တွေတရားလို့ခေါ်ပါတော့ဒီလိုမျိုးမျိုးတက်ဖြစ်တဲ့နေရာတွေဖြစ်နေတယ်။ဒါကမကောင်းဆုံးနဲ့တော့ဒီနေရာမပြောက်ဘူးဖြစ်နေတယ်။ကြောက်ချင်းအပ်တော့တစ်ခါလုံးကလိုက်ပြီးတော့ဘာဝင်ပြီးဆက်တိုက်နေရတယ်ဆက်ထိုးနေရတယ်။ကျွန်တော်လည်းရမှာလည်းဒီလိုပါပဲ။ဒီလိုနေနေနေရရှိဘူး။လုံခြုံမှုမရှိဘူး။နောက်နောက်ဆက်တယ်မှုမကောင်းဘူး။ရှေ့ကြောင်း population တွေရှိနေတယ်။နေမဲ့ပြမှုတွေကရှေ့ကြောင်းရတဲ့သဘာဝပေးရတဲ့ဒီလိုပဲပြရတဲ့ဒီလိုရောက်ရှိရတော့ဒီကောင်ကဒီကောင်တို့ကမကောင်းနိုင်ဘူး။အဲ့ကြောင့်ကျွန်တော်ကကာဝေးကြီးနဲ့ကာဝေးရဲ့ကျောင်းအရပြန်ဖြစ်လာမှာပဲ
ဟုတ်ကဲ့ဆရာကြီးအခုလိုပြန်ဖြစ်လာတာကကမ္ဘာပေါ်မှာပိုလီယိုပပျောက်ရေးလုပ်ငန်းအတွက်ပေါ့နော်မြန်မာနိုင်ငံမှာရောဘယ်လိုမျိုးအရေးကြီးလဲဆရာကြ
ီးဒီအတင်းကြောင်းပို့ဖြစ်နေပြီးပိုလီယိုရောဂါကာဝေးကြီးကိုဆက်တက်ရမယ်နောက်ပိုင်းကျတော့ပိုလီယိုကျော်မြင့်ရောက်နိုင်နေပြီဆိုတော့ပိုလီယိုရောဂါကာဝေးကြီးထိုးသေးကိုကြောင်းထုတ်မယ်ပေါ့နော်ထိုးသေးကတောက်ဆင်းလို့မဟုတ်ဘူးသူကပိုလီယိုကိုတတ်ပြီးတော့မှလိုက်တာပေါ့နော်အဲ့ကြတော့သူကဘိုးရောက်ဆက်နေတဲ့အတင်းကြောင်းပို့ကိုအနေနဲ့ရှိတော့အဲ့ဒီဒီလိုဆိုတော့ဒီဘာလုံးပုံမျိုးဖြစ်တာမရှိတော့ဘူးအကုန်ကြောင်းပိုးလည်းမရှိတော့ဘူးဂျိုင်းပိုးလည်းမရှိတော့ဘူးဆိုလို့ဆိုတော့ဒီလိုကောင်ကလေးထွက်လာကိုဒီဘာလုံးရဆိုင်လာတာအဲဒီဘာမှာတတရမြောက်တပြောက်တဲ့ယောဂါလေးဆက်ကလေးရလာတာ
ဟုတ်ကဲ့ဆရာကြီးအခုလို့ဒီပိုလီယိုယောဂါဖြစ်လာရတာကဘလို့ကူးစက်မှုကြောင့်ဖြစ်ရလဲဆရာကြီ
းပိုလီယိုယောဂါကောင်ကလေးကိုတိုက်လိုက်လို့ကတိုက်တဲ့လူတွေမှာခံနိုင်ရှိရမှာပေါ့နော်သူကအရေးအမှတစ်ခါဒီနေ့မှာပါသွားတယ်အဲ့တော့ဒီရဲ့နောက်ပြောင်းမလာခနေရှိတ
ယ်ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးတွေမပေးနိုင်သေးတော့လည်းပဲပေါ့နော်အကိုကြီးတရှင်ချင်းအဖြစ်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာ
စိတ်တော့မရှိပါဒီပိုးကြီးကဘယ်လိုဆိုတော့ဒီကစီကယ်အော်လော်ဂျီခေါ်တာပေါ့နော်စားတော့ရေးရနေတော့ကူးတဲ့သဘောပဲအဲ့တော့စားတော့ရေးနဲ့ကူးနေတဲ့ခါကျတော့တန်ရှင်းနဲ့တော့ပိုးကြီးရရှိဖို့ပေါ့နော်တန်ရှင်းနဲ့စားတော့ရဖို့ဆက်လဲဖြစ်တော့ဖြစ်သွားပဲဝေးရနေတော့ကူးစက်တဲ့ယောဂါတော့ကလေးဝမ်းသားတဲ့မျိုးရနေတော့ကူးနိုင်လားဆိုတော့အဲ့ဒါကလည်းဒီအမကံကြမသိနိုင်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုယောဂါဖြစ်လာတာကိုသိနိုင်ဖို့လက္ခဏာမှာဆရာကုနာပြောခဲ့တဲ့ဖြားနာပြီးတော့ပျော့ခွေသွားတာမတန်တာပေါ့နော်အဲ့ဒါအပြင်တခြားလက္ခဏာတွေရောရှိသေးလားဆရာကြီ
းဟုတ်ကဲ့လက္ခဏာတော့သိမရှိပါဘူးသူကတော့ဒီစက်သားတွေပါလေနာမည်ပေါ့နော်ခြေလက်တွေနာမည်ဒါကျော်တည်သွားတယ်ပေါ့သူလည်းလုံးဝမလုပ်နိုင်ဘူးသူကလည်းတော်ပြင်းထုတ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလူတွေယောဂါဖြစ်လာခဲ့ပြီဆိုရင်ရောကုသနိုင်တဲ့နေထား
ပူပြီးတော့ဖြစ်ပြီးမှဆိုလို့ရှိရင်တော့ကျန်လေလေးချင်းပြေးတာပါညာနဲ့ခံကောင်းရတဲ့ပြန်ကောင်းလာတယ်ပုံမကျပူပြီးဖြစ်တဲ့လူတွေကတော့နောက်ပိုင်းကျတော့နောက်ပိုင်းပြန်လာကြဖြစ်တယ်ပေါ့နော်အဒီကလေးမြောက်မှာတော့တယောက်ကတော့တော်လေးပြန်ကောင်းလာပါတယ်နောက်တစ်ယောက်ကတော့ခြေလက်တွေကလုံးမတန်ဆန်းဖြစ်လို့ရောင်းခေးဖြစ်ပြီးမှတော့ကျကျလေးကုသရတယ်သူလည်းကောင်းကြတော့ကုသပြီလို့ကြားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စင်ကျဲမာရီကနာကိုတော်တာရှင်နေနာစင်ခဲ့ကြတာဖြစ်ပါလေခုဒီခါမှာတော့ဥဟုံခင်မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးကြပါလေအစိုးရပုဂ္ဂလိကဖက်ဆက်စနစ်ကျင့်သုံးပြီးတော့လက်စင်ပြီးသုံးနိုင်သူတွေများပြားလာအောင် NLD အစိုးရကကြိုးပမ်းနေတဲ့ကြိုးပမ်းနေပုံကိုဥဟုံခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့တူတင်ဆက်ထားပါရရှင်
ဒီနေ့မကုံမီတပြီလုံးမှာလိုအပ်နေတဲ့လျှက်စစ်တအားရဲ့90ရာခိုင်နှုန်းကိုထုတ်လုပ်နိုင်အောင်ကြိုးပမ်းနေတယ်လို့မကြမီကဒေါက်ဆာစုကြည်ပြောသွားပါတယ်။မန္တလေးတိုင်းကြောက်စဲမြို့နယ်ဘီလင်းကြီးရွာမှာဓာတ်ငွေ့ဆုံးတအားပေးဆက်ရုံဖွင့်ပွဲမှာပြောသွားတာပါ။အစိုးရရဲ့စွမ်းအင်စီမံချက်တွေမှာသဘာဝဓာတ်ငွေ့3လျှက်စစ်ဆက်ရုံကအများစုဖြစ်ပါတယ်။ရေအားလျှက်စစ်ကို6ဖွဲ့ရာသီမှာအာမခိုးနိုင်ပါဘူး။ဒီနေ့ထဲမှာရေအားလျှက်စစ်ဆက်ရုံ6ခုဟာထုတ်လုပ်နိုင်တဲ့အခြေအနေမရှိကြောင်းလျှက်စစ်နဲ့စွမ်းအင်ဒုဝန်ကြီးကလွှတ်တော်မှာမိသားကပြောသွားပါတယ်။ Zona macam pare magui tengah membu neyangji itu, lihat dah api sejum pertama asing pun bermaro. Lame nakau nasi tema, tapi malu ada dah aye ngaji ngaji yang nontolu naik milik milu, biola jau dosu kapio pare. Membu sejum pertama asing ha megawat leze wehi pare. Nauta asing langsir tuce lekama megawat tiak konse di tolu naik mamu. Bilasu nanti jual lihat sih itu naik balik me. Membu solar saya juga asalnya green earth power memang kompetitor ka putih tisau ni lah pada.
Lagi asalnya leter ma asalnya pukuliga pesan seni tumbuh public private partnership pito long seni ku tumbi luar ni dia cegah sahun ni ku tisau bu ayun saya lah jawab deh. Tanpa pada bi si mangai ni benai uni tanaga. Website ku tau tidak point hawa re. ESCAP kuladamaga siwa ye lumu ye komisyen ale. Pidolong seni jang silen tarik saya seran topian hawa re. Pidolong seni ku tidak minta point lensua cintombo. Kebaban usune asa pomjui bandu gale taukan abe jawa re. Ayen si soya letekaro nizaya kroni ku lopangguin pide ni BOD seni cintongke bare. Ini ama kugan dah bermangku lusi han titaune Asia warna tu komuniha tensha barai.
Memang Yunan kalane peteng wisang kalangu Asia warga salubi langgong kauju barai. Alung sekangu cukai gunyare komuni pipi acasi boi lunga amya piale lokai ni barai. Nebiro tisau yamare adika pawine akuen dugang komuni jitu kupi barai. Sesuai kemah cecah cara landuigu BOD seni ne pokolika komuni di tisau barai. Asyik tanya si de langgu tisau pi lentor de langgu kauju bu asoyan ne zavod duja barai. Tapi me asoyan ne lutar de sajun ne ani sanya de komuni ga ane ajen rasi pi gaya boda dika taja de lu kampung besanan ne ama ujo suwin piora gu nasang sesi Julai tungsetian itu mema lema. ပေါ်ပြပါတယ်လမ်းပေါ်မှာနေစဉ်သွားလာတဲ့မော်တော်ကားအကြီးအတွက်ကိုလိုက်ပြီးကားလမ်းကိုဆောက်ရပါတယ်တနေ့ကားအစီးနှစ်ထောင်ကျော်သွားတဲ့လမ်းဟာ၄၈ပေကျဲရမှာဖြစ်ပေမဲ့ကားသွားတာများလာရင်လမ်းကိုပြင်ဆင်တိုးချဲ့ဖို့လိုအပ်ပါတယ်ရန်ကုန်ပဒိန်လမ်းမှာနေစဉ်ကား၆၀၀၀ကျော်သွားလာပေမဲ့လမ်းဟောင်းကတုံးပြီးလမ်းကုန်ကောင်းနေတာကိုထောက်ပြသွားပါတယ်လက်ရှိအစိုးရလက်ထက်မှာတော့တပြီလုံး ၄၀မီယာနိုင်ဖို့အစိုးရပုဂ္ဂလိကဖက်ဆက်စနစ်ကိုတုံးဖို့ပြောဆိုလာကြပါတယ်ဘို့အစိုးရကချမှတ်တဲ့စီမံကိန်းအစားတိုင်းနယ်ပြည်နယ်အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေဖက်ဆက်လုပ်ကံပြီးစွမ်းအင်ထုတ်လုပ်ဖို့ဖြစ်ပါတယ်တဘာဝတန်းငွေ၃ဒါအပိစက်အပြင်ဆိုလာစွမ်းအင်နဲ့လေစွမ်းအင်စနစ်ကိုအစိုးရပုဂ္ဂလိကဖက်ဆက်ထုတ်လုပ်ဖို့ရှိပါတယ်မြန်မာရဲ့လျှက်စစ်စွမ်းအ တက်ရခိုင်နှုန်းပါဝင်ပါတယ်လေအားရစီထုတ်လုပ်မဲ့အလားအလာကိုဂျပန်ကအရင်ဆုံး1998မှာကမှားပါတယ်ရခိုင်ပြည်နယ်ချင်းပြည်နယ်ရန်ကုန်တိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကိုလေအားရစီထုတ်ယူဖို့အကောင်းဆုံးဒေသအဖြစ်သတ်မှတ်ပြီးဖူဂျီကုမ္ပဏီက40ကီလိုဝတ်ရှိတဲ့လေအားရစီသုံးဆက်ကို2003မှာ6လမှာတည်ဆောက်ပါတယ်အခုတော့ Three Gorges တရုတ်ကုမ္ပဏီက30မီဂါဝတ်ရှိလေအားရစီကို6လမှာတည်ဆောက်ဖို့သဘောတူထားပါတယ်လေအားရစီတအားပေးဆက်ရုံတည်ဆောက်နိုင်မဲ့နေရာ18ခုကိုလည်းတရုတ်နဲ့ထိုင်းကုမ္ပဏီတွေကရွေးချယ်ထားပါတယ်မြန်မာကုမ္ပဏီဈေးရနဲ့ဒိန်းမတ်ကုမ္ပဏီတခုကလည်း30မီဂါဝတ်ရှိမဲ့လေအားသုံးရစီတအားပေးဆက်တခုမွန်ပြည်နယ်မှာတည်ဆောက်ဖို့သဘောတူထားပါတယ်ဆိုလာနေကြောင်ကြီးတအားသုံးမီဂါဝတ်150လျှက်စစ်တအားဆက်ယုံကိုမြင်းညာနဲ့ဝင်းတွင်းမှာတည်ဆောက်ဖို့လဲအစီအစဉ်စီကြောင်းသိရပါတယ်ခင်ဗျာ
ဥုံခဲမြန်မာရေးသုံးသက်ချက်ကိုတော်တာချင်းနားဆင်ကြကြတာဖြစ်ပါတယ်ခုခါမှာတော့လာမယ့်စနေညဒိုင်းလီလိုင်းစီစဉ်မှာပါရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပါ
ကျွန်တော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ဒီဝေသောတာရှင်တွေဘယ်လိုသဘောထားရှိကြပါသလဲ
တမရော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ချက်ကတမရော်ရဲ့တက်တာချောင်ချည်ရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0923923999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သတင်းနေနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါတယ်။တိုင်းနေနဲ့စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါလိမ့်ရှင်။ခုတစ်ခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလာစီစဉ်ကိုနှားဆင်ကြအောင်ပါ
先တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကကျေးရွာအုတ်ထုရီမှုနှစ်ဦးရဲ့တေဆုံးရုပ်အလောင်းတွေကိုပြန်လည်တွေ့ရှိခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တမရော SSPP SSA ရဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့မွန်ပြည်သက်ပါတီရဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းအတွက် Nippon Foundation ကနေထောက်ပံ့ငွေပေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနရက်အကြာပျောက်ဆုံးနေတဲ့ဆင်အိုးချိုင်ကျေးရွာကရာကြီးအုပ်ချုပ်ရေးမှူးဦးတန်းမောင်နဲ့တာတာစိတ်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ဝင်းနိုင်တို့တည်ဆုံနေတဲ့အလောင်းတွေကိုဒီလ5ရက်နေ့ကပြန်လည်တွေ့ရှိခဲ့ပါတယ်ဆင်အိုးချိုင်ကျေးရွာရာကြီးအုပ်ချုပ်ရေးမှူးဦးတန်းမောင်ရဲ့အလောင်းကိုစပယ်လကျေးရွာအနီးကိစ္စပတ်နတီမြက်အတွင်းမှာဆာလာအိတ်နဲ့ထုတ်ပြီးတွေ့ရှိရသလိုတာတာစိတ်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ဝင်းနိုင်ကိုလည်းကျိုးနဲ့တုတ်ပြီးထိုးသွင်းတံရရနဲ့တည်ဆုံနေတာကိုကျေးရွာအနီးမြစ်ကမ်းမှာတွေ့ရှိခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။သူတို့တွေကိုဘသူတွေတတ်ဖြတ်သွားတာကိုတော့မသိရှိရသေးဘူးလို့နယ်မြေခံရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှူးနှစ်ဦးဟာဩဂတ်လ3ရက်နေ့ကဆင်အိုးမွတ်စလင်ရွာမှာအိမ်ထောင်စုစည်းရင်းကောက်ယူပြီးအပြာမှာပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သားတည်ဆုံမှု80နီးပါးရှိနေပြီးအဲ့ဒီအထက်ကလက်တယ်မပေါ်ပဲလောက်ကျန်တပ်ဖြတ်ခံရသူ30ကျော်ရှိနေပြီဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတန်ရမြို့နယ်မှာရှမ်းပြည်သမတော် SSPP SSA ရဲ့တပ်စခန်းတစ်ခုကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လ6ရက်နေ့မွန်းလွဲပိုင်းကတန်ရမြို့နယ်နားပင်ကျေးရွာဘက်မှာရှိတဲ့ SSPP ရဲ့မူရေးဆေးဖြတ်စခန်းကိုအစိုးရတပ်မတော်တို့ကနေတက်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်း SSPP SSA ရဲ့သူရင်မှုနှစ်လက်ဖြင့်ပြောရေးစုခွေရှိသူလည်းဖြစ်တဲ့ဒုပမူကြီးဆိုင်စုကပြောပါတယ်။လက်ရှိချိန်ထိအစိုးရတပ်မတော်ဘက်ကအင်အားတွေဆက်လက်ဖြည့်တင်းနေဆဲဖြစ်ကြောင်းနဲ့တိုက်ပွဲတွေကြီးမားလာမှာကိုဒေသခံတွေစိုးရိမ်နေကြကြောင်းတန်ရလူငယ်ဆိုင်းအေးကလည်းပြောပါရယ် SSPP ဟာပြည်ထောင်စုအစည်းအဖြစ်ရလက်မှတ်ရေးဆိုးထားတဲ့ငင်းချမ်းရေးဖွဲ့တစ်ဖွဲ့ဖြစ်ပြီး NCA မှာတော့လက်မှတ်ရေးဆိုးနိုင်ခြင်းမရှိသေးပါဘူး
ရခိုင်ပြည်နယ်မင်းပြားမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖုံသာချောင်းဒေသတဝိုက်ကရွာသား300ကျော်တိုက်ပွဲအတွင်းပိတ်မိနေတယ်လို့ရွာအသွင်းဝင်ထွက်သွားလာမှုကိုမြန်မာစစ်တပ်ဘက်ကပိတ်ပင်ထားတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကပြောပါရယ်အခုလိုပိတ်ပင်ထားတဲ့အတွက်ရွာအသွင်းစားနပ်ရိက္ခာပြတ်လတ်နေပြီးကျန်းမာရေးအတွက်အခက်တွေ့နေတယ်လို့ဒေသခံတဦးကပြောပါရယ်ဩဂတ်လ3ပိုင်းကစပြီးမင်းပြားမြို့နယ်ထဲကကလမတောင်နဲ့တလူချောင်းကျေးရွာတောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့ AA တို့အကြမ်းတိုက်ပွဲရဆက်ဖြစ်ပွားလာခဲ့ပြီးဖုံသာချောင်းထဲကစေဒီယံငတက်ကြောက်မော်စတဲ့14ရွာကိုသွာလာခွင့်ပိတ်ပင်လာခဲ့တာပါမြန်မာစစ်တပ်ဘက်ကတော့ဒီရွာတွေအနေနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တွေအခြေပြုနေတာဖြစ်လို့စစ်စစ်ရဲလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ
်အခုရပိုင်းတွင်းမှာမုံပြင်းနယ်မြို့နယ်၄ခုမှာလေပြင်းတိုက်ခတ်မှုကြောင့်နေအိမ်300နီးပါးပျက်စီးဆုံးရှုံးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ချောင်းစုမြို့နယ်မှာအင်ဂျီ66လုံး၊ပေါင်မြို့နယ်တပြူချောင်းကြီးရွာမှာနေအိမ်15လုံး၊ တထုံမြို့နယ်မှာအင်ဂျီတရာခွန်ဆယ်ကျော်ပျက်စီးခဲ့ပြီးရင်းမြို့နယ်ကြောင်မီကြောင်ကြေးဝါမှာအောက်ကလရဲ့နေ့ကမိုးသဲထန်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်မှုကြောင့်အုံပင်ပြိုလဲကျအမျိုးသမီးတို့တိတ်ဆုံးသွားခဲ့ပါတယ်မုံပြင်းနယ်ဆိုးရဖွဲ့အနေနဲ့တထုံမြို့အတွက်လက်တလုံးမှာငွေကြေးသိန်း100နဲ့ချောင်းဆုံမြို့နယ်အတွက်ငွေကြေးသိန်း50ထောက်ပါပေးတာပြီးလူမှုဝန်ထမ်းကယ်ဆယ်ရေး ါတယ
်ဟာခမ်းမြို့မြို့သစ်စီမံကိန်း area မှာအစိုးရခွင့်ပြုချက်မရှိဘဲတည်ဆောက်ထားတဲ့နေအိမ်တွေကိုဩဂတ်လ9ရက်နေ့မှာအင်အားသုံးပြီးဖျက်ဆီးဖို့စီစဉ်ထားပေမဲ့ခရီးရန်အမှုတော်ဆောင်ဆရာများအဖွဲ့ရဲ့တောင်းဆိုမှုကြောင့်ဩဂတ်လ19ရက်နေ့ကိုပြောင်းရွှေ့လိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်ချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဧက656ကျယ်ဝန်းနဲ့ဟာခါမြို့မြို့သစ်စင်မန်ကိအကောင့်ထဲပေါ်ဆောင်တဲ့နေရာမှာတရားမဝင်နေအိမ်တွေဆောက်လုပ်နေသူတွေအနေနဲ့တမရဲ့အတွင်းမှာမိမိဖာတာနေအိမ်တွေဖျက်ပြီးမထွက်သွားဘူးဆိုရင်အင်အားသုံးဖယ်ရှားဖို့ချင်းပြည်နယ်အစိုးရကစီစဉ်နေတာဖြစ်ပါတယ်။ဒါပေမဲ့အိမ်ဆောက်တဲ့သူတွေအတွက်ကတော့ဒီနေရာမှာသူတို့ပိုးပွားပိုင်ပြီးတရိတ်ဆန်တွေရဲ့စကြက်မြေတွေဖြစ်တယ်လို့ပြောဆိုထားကြပါတယ်
အခုတင်လွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့အပြည့်ရဲ့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းတွေအတွက်နီပွန်ဖောင်ဒေးရှင်းကနေထောက်ပံ့ငွေပေးခဲ့ပါတယ်မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေတွေမှာဘက်ဆောင်ဒေတာဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းအတွက်ဂျပန်အခြေစိုက်နီပွန်ဖောင်ဒေးရှင်းကစက်သိန်းပေါင်း 6,600 ကျော်ထောက်ပံ့ခဲ့တယ်လို့လည်းမွန်ပြည်သက်ပါတီကဆိုပါတယ်။တမိုးနဲ့အိမ်ယာပေါင်း 330 ဈေးခန်း2ခု၊မွန်မျိုးသားစာတင်ကျောင်း 6 ကျောင်းနဲ့ကျေးရွာ9ရွာမှာဆိုလာမီအစုံ 2,300 လောက်သတ်ဆင်ပေးမယ့်အစီအစဉ်ကိုလာမယ့်2020ခုနှစ်ဧပြီလမှာအပိသဆောက်လုပ်သွားမယ်လို့လည်းမွန်ပြည်သက်ပါတီပြည်တွင်းရေးရာဌာနတာဝန်ခံနိုင်ဝင်းလှကမွန်ဘာသာနဲ့အခုလိုပဲပြောသွားပါဗျာ။တော်နေ
တဲ့ညောင်းတော့ကိုယ်ချောက်ချောင်းခွဲအဲ့ဒါဟောထမ်းတ
ော့လောလောဆယ်ကျွန်တော်တို့စီစဉ်နေတုန်းပဲတပ်ဖွဲ့ဝင်မိသားစုနေအိမ်တွေမော်မျိုးသားစာနေကျောင်းတွေစေဘီခန်းတွေဆောက်လုပ်ဖို့စီစဉ်နေတုန်းကပြီးခဲ့တဲ့လကုန်ရက်မှာပဲအစိုးရရဲ့နေဖွန်ဘောင်ဒေးရှင်းရဲ့ကျွန်တော်တို့မွန်ပြည်သက်ပါတီရဲ့တွေ့ဆုံပြီးတော့အစီအစဉ်တွေချမှတ်ခဲ့တာပေါ့
လာမယ့်ပြည့်နေရသည်မှာလုပ်ငန်းတွေစတင်နိုင်ဖို့ကိုဒေတာကန်လုပ်ငန်းရှင်တွေကိုမွန်ပြည်သက်ကခေါ်ယူတွေ့ဆုံခဲ့ပြီးဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းချပေးတော့မှာဖြစ်တယ်လို့မော်လမြိုင်မြို့ကကွန်ထရိုက်တာဦးဝင်းနိုင်ကပြောပါတယ်
ဟိုလုံးကြီးနေ166တိတ်ဘလုံးအတင်ကြောင်း1400ပေါ့ဈေးကန်း1050ချောက်ကြည့်အောင်တော့မဲနိုင်မှာပြောတော့
ဒါအပြင်မွန်ပြည်သက်ပါတီထက်အရင်စောပြီး NCA လက်မှတ်ရေးထိုးခဲ့တဲ့ကရင်မျိုးသားစီယုံ KNU ကိုလည်းနီပွန်ဖောင်ဒေးရှင်းကထောက်ပမှုတွေပေးခဲ့တယ်လို့ KNU ဒူပလာယာခရိုင်လူမှုကယ်ဆယ်ရေးနဲ့ဖို့ပြေးဌာနတာဝန်ခံစောညွတ်တာကဆိုပါတယ
်ဟိုလူကတော့ကြလမလားဆိုလာလားထောက်ပလက်ကူညီရေးရှိတယ်သောဆက်ရှိမှာပါဆိုလာပါရှိရတဲ့ပြည်သူတွေရဲ့တက်လေးတော့တခါလက်ပြည်တွေရဲ့ဆိုလာလည်းပါတယ်မှာစာလည်းပါတယ်နေအိမ်ကလေးပါ1000မှာ300ညံတိုင်းမှာလည်း300ကျော်ရှိတယ်အားလုံးပေါင်း600ကျော်ပေါ့နေအိမ်ရဲ့ဆိုင်ရဲ့ဆိုလာရဲ့စာပစ်ကြားထားပါရှိတယ်စစ်သားတွေရှိတယ်လားတွေရှိတယ်
အပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကင်ဖွဲ့စည်းတွေအတွက်ပြည်လဲထူထောင်ရေးနဲ့ဖို့ပြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့မွန်ပြည်သက်ပါတီနဲ့ KNU တို့ကိုနီပွန်ဖောင်ဒေးရှင်းကအမေရိကန်ဒေါ်လာ3,300ထောက်ပပေးခဲ့တယ်လို့လည်းဇူလိုင်လ31ရက်နေ့ကမွန်ပြည်နယ်အစိုးရမွန်ပြည်သက်ပါတီနဲ့နီပွန်ဖောင်ဒေးရှင်းတို့ညှိနှိုင်းတွဲဆောင်ဖွဲ့ပြီးမှမွန်ပြည်နယ်အစိုးရဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်ဝင်းကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်ရှင်
ဆက်ပြီးတော့ကချင်နိုင်ငံရေးပါတီ3ပါတီနဲ့ပေါင်းစည်းထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပါတီဟာလာမယ့်2020ရွေးကောက်ပွဲအလို့မှာပြည်မပါတီတွေနဲ့ညွန့်ပေါင်းအစိုးရဖွဲ့နိုင်အောင်ကြိုးပမ်းသွားမှာဖြစ်ပြီးတိုင်းနာနိုင်ငံရေးပါတီတပ်ပေါင်းစုတွေနဲ့လည်းချိတ်ဆက်လှုပ်ဆောင်သွားမယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်။
kecik bini biru parti KSPP parti ini nene, nampak lese kau nene mah bima parti ini nyobang suya pun nene ang, jualan lo sang tua melu parti tu dia urusan nene, ukung kau ang kengah suwa le.
Nampak lese de bima parti ini nene, bima parti sura lo cenderung ya tipat jualu ramya urusan nene, tapi nana iku lo me parti ini nene do cenderung di nampak lese mah nyobang suya pun lo cenderung sana siapa. ไอ้เรื่องมีลูกสามพ่อด้วยสี่ลูกยิ่งอยู่เราตายได้ลูกมีมีมาไม่ยืนเองยิ่งนั่งตายได้มีผัดเรื่อยอันเปรียดฟอร์เนลเลยใช้เส้นลูกสองตัวไม่รู้อุกงกังอังคังอาศัยอยู่บ่เลยดีกว่าเราไม่ในลูกเด็กที่มาเลยยืนเองเอ็มบีเอฟอยากกู้เงินที่ที่สักคนเนี่ยจะบ่มีเรื่องสิบ่เลยแต่มาเลยไอ้เจ้าหนูที่อันนั้นก็กูไอ้กองทุนพี่เอาเนาะลูกยาบ่เลยไอ้ตาลีลูกลาบ่เลยไหม
ก็เช่นปาร์ตี้ต้องคุ้มเพื่อเด็กก็เช่นเดโมแครตเตอร์ปาร์ตี้เกตีบีก็เช่นพี่เนี่ยเดโมแครซีปาร์ตี้เกสทีบีสี่เหล่านี้เนี่ยเดโมแครซีปาร์ตี้ก็เช่นพี่เนี่ยมโนทัยปาร์ตี้ทุกคนปองซีทาวิโรก็เช่นพี่เนี่ยพิทุปาร์ตี้เกสพีพีก็เช่นลุทุยเดบอสันนัดได้ปาร์ตี้กลางสังเวียนนี่ปาร์ตี้เต็มเพื่อปองซีทุกทางเข้าใจว่าเลย
ปาร์ตี้เต็มไม่ใช่ขนาดมาเกสพีพีปาร์ตี้โอ้ก็ท่าตอกตามนานตู้จ้าก็คุ้นรู้เพียวตัวว่าเลยนั่นเลยอยากเห็นเนาะชิ้นที่เดียวที่ติดนั่งยึดตั้งไว้เช่าล้มมานั่งยึดปาร์ตี้เนี่ยผู้ปองพรมานั่งยึดปาร์ตี้อาทิตย์ที่ท้องเดือนสระที่คาเฟ่ชิบูว่าเลยแต่ปัจจุบันสมัยจีบว่าที่ปาร์ตี้ต้องปาร์ตี้ที่เดียวเกสพีพียูดีพีเกสเนี่ยเกสพีพีที่ไหนไม่ใช่หรอกแสดงว่าที่กู
อาทิตย์ขันเดียวมั้งแต่ที่ชี้ชี้เจ็ดเจ็ดตาด้านนี่สุดเจ็ดเลยมั้งจะรู้จุดสั่นที่ปารีที่ท้องเรือมั้งมาปุ่นยาชีเดอสิ่งที่ยากที่ล่ะจีดูดูทุ่ยก้อนบนตัวอาจารย์ยันดูจังอาจารย์เป้อาเป้บุจังพิเดก็เช่นพี่เนี่ยปีรูปปาร์ตี้เกสพีพีฮะก็เช่นตายได้มีเนื้อสุขมีอายุกระทำมั้งก็พัฒนาปีจังสุดที่สาวเจนี่ยามาเลยป่าวเวนตัวแม่ลูกปาร์ตี้กลางสองลีกับพี่บาร์เลยแล้วชีก็เช่นพี่เนี่ยชีก็เช่นมีเนื้อสุขชาวสุบิ ဒီနေ့ရွေးကောက်ပွဲအနိုင်ရရှိအောင်ကျူးပန်းဆောင်ရွက်သွားမယ်လို့လဲ
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါရှင်။နေရကြပျောက်ဆုံးနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကခြေရွာအုပ်ချုပ်ရေးမှူးနှစ်ဦးရဲ့ရုပ်အလောင်းတွေကိုပြန်လည်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ရမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့ပါတယ်။သတင်းရှင်တွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တိုင်းဒေသနာစင်ကိုတော်တော်ချင်းနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကဒတင်းကျင်းဆက်ကိုကိုကျော်သိန်းကတင်ပြပေးပါလိမ့်မယ်ရှင်။ဒီကနေ့ဩဂုတ်လ10ရက်နေ့ကတော်တော်ကိုယ်ဆက်ချက်ရှိကုနှစ်ရှစ်လေးလုံးအာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီရေးတောင်းဆိုတဲ့လူလူရှားမှုကြီးသုံးဆက်တနှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဒီမိုက
နိုင်ငံကိုလက်ရှိဦးဆောင်နေသူတွေအနေနဲ့အဲ့ဒီအညာကြွပြည်သူတွေရဲ့တံပိုးနဲ့ဂုံတိတ်ခါသူတို့ရဲ့ဆွမ်းဆောင်မှုတွေကိုမမေ့မလျော့စတဲ့ဂုံပြူနိုင်ပါစေလို့ကိုမင်းကိုနိုင်ကဆန္ဒပြသွားပါတယ်။ခရဂစ္စတန်သမ္မတဟောင်းအယ်မက်စ်ဘက်အက်တမ်ဘီအက်ဖ်ချန်ဝန်အတွင်ခရဂစ်အထူးရဲ့တပ်ဖွဲ့ကဒီကနေ့အတင်းဝင်ရောက်စီးနေပါတယ်။သမ္မတဟောင်းကိုထိန်းသိမ်းဖို့ဗိုလ်ရု ဆွဖက်နေတာကိုရကြဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။အမေရိကန်သံတမန်တူဟာဒီမိုကရေစီရဲ့လှရှားသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တရုတ်အစိုးရကအခုလိုသတိပေးလိုက်တာပါ။ရုရှားနိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုမှာဒုံးကျည်အင်ဂျင်တစ်လုံးဒီကနေ့ပေါက်ကွဲတာကြောင့်လူ2ယောက်သေဆုံးသွားပါတယ်။နိုင်ငံတော်မြောက်ပိုင်းကအခန့်ဂလစ်ဒေသဒုံးကျည်ဆန်းသတ်မှုတွေနဲ့အုံပြုတဲ့စစ်စခန်းမှာဓာတုဓာတ်ငွေ3အင်ဂျင်တစ်လုံးကိုဆန်းသတ်မှုတွေပေါက်ကွဲသွားတာလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။
ကူရူရာတီတောင်းလမှုကြောင့်ကဘာပေါ်မှာဆန္ဒရိတ်ကရှာပပြတ်တော်မှုနဲ့ကြုံလာရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒါကြောင့်ကာဗွန်တောင်းွေထုတ်လုပ်မှုနဲ့ရေရှည်ခိုင်မှမှုရှိတဲ့စက်ပြူးဝင်ရည်နဲ့တုံးနာကိုမရပ်ဘူးဆိုရင်လာမယ့်စစ်စစ်နှစ်တွေအတွင်းအခြေအနေပိုဆိုးလာမယ်လို့ဒီကနေ့ထုတ်တဲ့အစီအစဉ်ကစားရဲမှာသတိပေးထားပါတယ်ခင်ဗျာ။သတင်းကြီးချက်
ကျွန်တော်ရဲ့ဒီကေသဘာဝပေါ့ဒီကနေ့ခေါ်နိုင်သည့်လိုင်းတိုမီတာ24လေးစင်းနဲ့50dB လိုင်းလက်မီတာ 240kHz တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်နားဆင်တဲ့တော်တာရှင်ပေါင်းကိုထူးကျေးဇူးတင်ပါတယ်တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.